အခုနောက်ဆုံးတက်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေနှစ်ပတ်အကြာဖြစ်ပွားနေတဲ့မွန်ဂိုမျိုးတပ်စခန်းတွေကိုမြမတပ်မတော်ကနေပြန်လည်ထိန်းချုပ်နိုင်ခဲ့ပြီဖြစ်ပါတယ်။ KIOTNLA MNDAA စတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ကြောင်းရှမ်းပြည်နယ်လွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ကြတယ်ဆိုတာနဲ့ရှမ်းပြည်နယ်လွတ်တော်ကနေလက်နက်ကင်အဖွဲ့အစည်းတွေကိုအကြမ်းဖက်အဖြစ်ဖွဲ့စည်းသတ်မှတ်ခဲ့တဲ့အပေါ်အရက်ဖက်အဖွဲ့အစည်း150ကျော်ကနေကန့်ကွက်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြမတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားတိုက်ပွဲတွေနှစ်ပတ်အကြာဖြစ်ပွားနေတဲ့မုံကိုမြို့ကတပ်စခန်းတွေကိုမြမတပ်မတော်ကနေဒီဇင်ဘာလ4ရက်နေ့ညနေပိုင်းမှာပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးဖြစ်ပါတယ်အဲ့ဒီနေ့ကမုံကိုမြို့နယ်အတွင်းမြမတပ်မတော်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားတော်တော်များများထိခိုက်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်မဟာမိတ်တပ်ဖွဲ့တွေအနေနဲ့အကန့်အသတ်စစ်ပွဲသာဆင်နွှဲတာဖြစ်ပြီးဒေသခံတွေထိခိုက်မှုမရှိအောင်မွန်ဂိုဒေသကနေစုခွာခဲ့တယ်လို့အဖွဲ့တာဝန်ရှိသူတွေကဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကစပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းကချင်လွတ်လပ်တပ်မတော် KIA တအောင်းပလောင်တပ်ဖွဲ့ TNLA ရခိုင်တပ်မတော် AA MNDAA ကိုကန့်အဖွဲ့စတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့နဲ့မြမတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားလာခဲ့ပါတယ်။တိုက်ပွဲကြောင့်မုံကိုဖောင်ဆိုင်ဟေမိုးလုံနတ်မတူဒေတာကတောင်းနဲ့ချီတဲ့ဒေတာခန်တွေကလည်းစစ်ဘေးတိမ်းရှောင်နေရပါတယ
်မြန်မာတပ်မတော်နဲ့ရှမ်းပြည်မြောက်ပိုင်းအတွင်းစစ်ရေးတင်းမာနေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်တမတ်ဖို့ရှမ်းပြည်နယ်လွတ်တော်မှာမဲခွဲဆုံးဖြတ်ရမှာအကြမ်းဖက်အဖွဲ့အဖြစ်ထောက်ခံမဲ63မဲနဲ့အနိုင်ရရှိသွားပါတယ်ရှမ်းပြည်နယ်လွတ်တော်အရေးပေါ်အစည်းအဝေးကိုဒီဇင်ဘာ5ရက်နေ့ကနေ10ရက်နေ့ထိကျင်းပစဉ်မဲခွဲဆုံးဖြတ်လိုက်တာပါမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်ကချင်လူလတ်ရေးတပ်မတော် KIA တောင်မြူတာလူမျိုးရေးတပ်မတော် TNLA ကိုကောင်တပ်မတော် MNDA စတဲ့တပ်ဖွဲ့တွေကိုအကြမ်းဖက်အဖွဲ့အဖြစ်အစိတ်အမှတ်ရေးဆွေးနွေးဖို့ပြီးခိုင်ဖြိုးပါတီကိုစတဲ့ကနေအဆိုတင်တွင်ခဲ့တာပါအကြမ်းဖက်အဖွဲ့စီအဖြစ်တတ်မှတ်ခဲ့တာဟာငင်းချမ်းရေးဖြစ်စဉ်အတွက်စိုးရိမ်စရာဖြစ်နေပြီးပုံမှုရှုပ်ထွေးမှုကိုဦးတည်စေတာကြောင့်ပြည်ထနာကိုဆွေးနွေးအပြေရှာပြီးဖြည့်ရှင်းကြမှတ်တာငင်းချမ်းရေးရရှိနိုင်မယ်လို့ရှမ်းပြည်နယ်လွတ်တော်ကိုစတဲ့နန်းဆန်းဆန်းအေးကပြောပါတယ်
ကချင်ပြည်နယ်ဖက်ကန့်ဒေတာဆိုင်းကြဘူးမြွာမှာကြောက်စိမ့်တူးဖော်ရေကုမ္ပဏီကြီးတွေကတိုးချဲ့တူးဖော်ဖို့ပြင်ဆင်နေပြီးရွာသားတွေကိုရော့ကြီးပေးမယ်လို့ကတိပြုသဘောတူညီချက်ပြက်ကွက်ခဲ့တာကြောင့်ဒေတာခန့်တွေကဆန္ဒပြတောင်းဆိုဟန်တားမှုတွေပြုလုပ်ခဲ့ပါတယ်ဆိုင်းကြဘူးမြွာသားတွေကိုရော့ကြီးသိန်း11,800ပေးမယ်လို့သဘောတူညီခဲ့ပေမဲ့6လကျော်ထိအကောင့်ထဲမပေါ်လာတာကြောင့်နိုဝင်ဘာလ22ရက်နေ့ကနေစပြီးဒီဇင်ဘာလအထိဒေတာခန့်တွေကကုမ္ပဏီစနခုကိုမြေစာတဲ့ကားလန်းတွေပိတ်ပင်တာစီစနပြခဲ့တာဖြစ်တယ်လို့ဒေသခံဆရာမကင်ရာကပြောပါတယ်။စနပြပြီးနောက်ပိုင်းမှာတော့ကုမ္ပဏီဘက်ကသိန်း 9,400 သာပေးနိုင်ကြောင်းပြောဆိုလာတဲ့အချိန်မှာဆိုင်းကြဘူးမြွာသားတွေကြားမှာကြေအေးသူနဲ့မကြေအေးသူတွေကြားမှာမညီမညွတ်ဖြစ်လာစေတယ်လို့ဆရာမကင်ရာကပြောပါတယ်။ဖကန့်ဒေသဟာကချင်ပြည်နယ်ရဲ့စီးပွားရေးအဓိကကျတဲ့နေရာဖြစ်ပေမဲ့ခုချိန်မှာတော့ကုမ္ပဏီများစွာကသာအရာမဆက်ရနေရများနဲ့တူးဖော်နေခဲ့ပြီးဒေသခံတွေကတော့ခက်ခဲစွာလောက်ကင်စားတော့နေရတဲ့အခြေအနေမျိုးမှာရှိနေပါတယ်
ကရင်ပြည်နယ်မြိုင်ကြီးငူဒေတာဒုက္ခတဲ့စခန်းနေစစ်ပေးရှောင်ဒုက္ခတဲ့တွေအတွက်စာနာရိတ်ခါနဲ့စောင်းတွဲအေးတန်ခံနေတဲ့အဝတ်အစားတွေလိုအပ်နေတယ်လို့စခန်းတဝန်ရှိသူတွေကပြောပါတယ်မေတဝေါ်ဒေတာမှာတိုက်ပွဲမတီးမငြိမ်သေးတဲ့အပြင်တိုက်ပွဲတွေမြေမြုပ်မိုင်းတွေကိုလည်းဖယ်ရှားနိုင်ခြင်းမရှိသေးတဲ့အတွက်ကျေးရွာပေါင်း20ကျော်လူဦးရေ3,000ကျော်မြိုင်ကြီးငူဒေတာမှာကြန့်ရှိနေသေးတာဖြစ်ပါတယ် လက်ရှိမြန်ကြီးငုံစစ်ပေးဆောင်စခန်းအတွက်ရိတ်ခါနေလာလို့အလူရှင်တွေလိုအပ်နေတယ်လို့စစ်ပေးဆောင်စခန်းတာဝန်ခံကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလကမြတဝေါ်ဒေတာမှာကရင်ပြည်နယ်နယ်ခြားဆောင်တပ်နဲ့တိုးတက်တော်ဗုဒ္ဓဘာသာကရင်မျိုးတပ်တမတော် DKBA အဖွဲ့တို့အကြားပြစ်ခတ်မှုကြောင့်ဒေတာခန့်ကြေးရွာသားတွေကနေမြန်ကြီးငုံမှာစစ်ပေးဆောင်နေတာလည်းဖြစ်ပါတယ်
ရခိုင်ပြည်နယ်အတွက်ပြည်ထောင်စုအစိုးရကချပေးတဲ့2019-2018ဘန်ဒါရင်းနဲ့ဘတ်ဂျက်ငွေမှာ2016-2019ဘန်ဒါရင်းနဲ့ဘတ်ဂျက်ငွေထက်ကျပ်ငွေ3ဘီလီယံရော့ကျသွားခဲ့ပါတယ်2019-2018ဘန်ဒါရင်းနဲ့ရခိုင်ပြည်နယ်အတွက်ပြည်ထောင်စုအစိုးရကချပေးတဲ့ဘတ်ဂျက်ငွေမှာ7ဘီလီယံ142ဘီလီယံသာရှိပြီးပြီးခဲ့တဲ့ဘန်ဒါရင်းနှစ်က745ဘီလီယံရှိခဲ့တယ်လို့မြေပုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကပြောပါတယ်ဒီဇင်ဘာလ5ရက်နေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွှတ်တော်အရေးပေါ်အစည်းအဝေးမှာဘတ်ဂျက်ငွေကိုဌာနဆိုင်ရာ24ခုခွဲဝေသုံးစွဲဖို့ဆွေးနွေးနေကြပြီးအခုချပေးတဲ့ငွေနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလုပ်ဖို့ဆိုတာလုံးဝမဖြစ်နိုင်ဘူးလို့လည်းဦးအောင်ဝင်းကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်လွတ်တော်ကနေ KIA TNLA MNDAA လက်နက်ကိုင်အဖွဲ့အစည်းတွေကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ခဲ့တဲ့အပေါ်အရက်ဖက်အဖွဲ့အစည်း150ကျော်ကနေကန့်ကွက်ပြီးအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်ငင်းချိုင်းရေးအတွက်အားလုံးပါဝင်နိုင်အောင်ကိုလည်းတိုက်တွန်းထားပါတယ်ပညာရဲ့စူးစီးချက်ကိုဆိုင်းမင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ
်တရင်တော်လက်နဲ့ကင်တပ်ဖွဲ့တွေကိုကျမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ခဲ့ရင်ငင်းချိုင်းရေးတိဆောက်ရေးမှာခက်ခဲစေနိုင်တယ်လို့ရှမ်းလူငယ်ကွန်ရက်အဖွဲ့ခေါင်းဆောင်ကိုလိုက်ခန်းပန်ကအခုလိုပြောပါတယ်
အာဂျီတဲ့ဟာနဲ့ဖိအားပေးတဲ့ပုံစံတော့ဘလို့မနေဟင်းကိုရမှာမဟုတ်ဘူးပေါ့နော်ကိုကလည်းလှုပ်လိုက်ရပြီးဖိဘက်ကကိုပုံမပြီးတော့ကြီးသွားစေတယ်လူမှုခြေသူအဖွဲ့စီပေါင်း150ကျော်ပါဒီအကြမ်းဖက်ဖွဲ့စီတို့တတ်မှတ်တဲ့ဟာကိုကန့်ကွက်တယ်ပေါ့
ရှမ်းပြည်နယ်လွတ်တော်အနေနဲ့အခုလိုအကြမ်းဖက်ဖွဲ့စီလို့တတ်မှတ်တာအဖြစ်တစ်ခုမဟုတ်တယ်လို့လွတ်တော်အနေနဲ့ရှမ်းပြည်နယ်အတွင်းလက်နက်ကိုင်အဖွဲ့အစည်းတွေငင်းချမ်းရေးလုပ်ငန်းစဉ်ထဲပါဝင်လာနိုင်အောင်ဝိုင်းဝန်းလှုပ်ဆောင်တင့်တယ်လို့ဝင်းနေဖောင်ဒေးရှင်းရခိုင်ပြည်နယ်ရဲ့ဒါရိုက်တာဦးခိုင်ကောင်းဆောင်ကအခုလိုပြောပါတယ်
အကျံဖက်ဆိုတဲ့အဖွဲ့လိုတမက်ယုံနဲ့မပြီးရောက်ဘူးပေါ့နော်။တဲမတော်အင်အားစုတွေတော်လည်းရဲ့လက်နက်ကိုင်တိုင်းသားအင်အားစုတွေအလုံးပါဝင်အောင်လွတ်တော်ကားတောင်မှစ조사ရမယ်။ချန်ပီယံတွေမှာရှိတဲ့လက်နက်ကိုင်တော်လည်းရဲ့အဖွဲ့အစည်းတွေကိုငင်းချင်ဖြစ်စင်မှာပါဝင်ဖို့ပေါ့
ဒီစင်မခုနီယနေ့ကရှမ်းပြည်နယ်လွတ်တော်ကနေ KIA TNLA MNDAA လက်နက်ကိုင်ဖွဲ့စည်းတွေကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်မဲခွဲဆုံးဖြတ်ခဲ့တာပါရှမ်းပြည်နယ်လွတ်တော်အတွင်းမှာပြည်ထောင်စုကြံ့ခိုင်ရေးပါတီကကိုယ်စားလှယ်အသာစီးနဲ့မဲခွဲဆုံးဖြတ်ခဲ့တာကြောင့်အခုလိုအကြမ်းဖက်အဖွဲ့အစည်းလို့တတ်မှတ်တဲ့အပေါ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကန့်ကွက်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်စိုက်ထွန်းညံကပြောပါတယ်
ကောင်းမွန်ဆုံးမှုရတော့တော့တော့ဖောင်ပြရမယ်အနေထားပဲကိုယ်တော်ကတော့ဒီပါတီကိုယ်တည်းအားလုံးကတော့ကန့်ကွက်ကြတာပဲစိတ်လည်းမကောင်းရပါဘူးအဲ့ဒါနဲ့အချင်းချင်းတို့ကကျွန်တော်တို့လည်းမအသာစီးနေရမှန်းလို့ကျန်းကျန်းနဲ့ရက်စီကဒီအားလုံးကတော့90ကျော်လွန်နေတာ
လူမှုအခြေပြုအဖွဲ့အစည်းတွေအနေနဲ့ကတော့ဒီမိုကရေစီအစိုးရလက်ထက်မှာတပ်မတော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေအနေနဲ့ဒီလိုစိတ်သက်စစ်ဆင်ရေးစကလုံးတွေနဲ့တရင်တားလက်နက်ကန်အဖွဲ့တွေနဲ့ဆက်ဆံရေးမှာလွတ်တော်တွေကိုအုံချလာတာဟာလွတ်တော်ရဲ့တိုက်ခါကုန်တရေတွေကိုထိခိုက်စေနိုင်တယ်လို့လည်းကန့်ကွက်ဆာမှာဖော်ပြထားပါတယ်အရက်ဖက်အဖွဲ့အစည်း150ကျော်အနေနဲ့တရင်တားလက်နက်ကန်အဖွဲ့တွေကိုထိုးစစ်ဆင်ရေးဖြစ်အားပေးဆောင်ရွက်မှုအားလုံးကိုကံကွက်ရှုံချတယ်လို့အပြစ်ခရက်စေရဲ့အတွက်နှစ်ဖက်တွေ့ဆုံဆွေးနွေးအပြစ်ရှာမှုများအမြန်ဆုံးပေါ်ပေါက်ရေးကိုဆောင်ရွက်ပေးဖို့ရှမ်းပြည်နယ်လွတ်တော်ဥက္ကရာကြီးနဲ့တကွလွတ်တော်ကိုယ်စားလှယ်တွေကိုဒီဇင်ဘာ9ရက်နေ့ရက်စွဲနဲ့တိုက်တွန်းတောင်းဆိုထားပါတယ်
ဆက်ပြီးတော့တိုင်တန်းချင်းခံခဲ့ရတဲ့မွန်ပြည်နယ်ဝင်ကြီးချုပ်ကိစ္စနဲ့ပတ်သက်ပြီး NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လေးလာသုံးသက်ရေးအဖွဲ့ကနေစတင်စုံစမ်းစစ်ဆေးနေပြီလို့အဖွဲ့ခေါင်းဆောင်ကပြောပါတယ်။တိုင်ကြားသူတွေရောတိုင်ကြားခံရသူတွေရောနှစ်ဖက်စလုံးနဲ့ပါတွေ့ဆုံသွားမယ်လို့အဖွဲ့ခေါင်းဆောင်ဦးညာဝင်းကပြောပါတယ်။မိရင်စနိုင်းကနေအခုလိုစုစည်းတင်ဆက်ထားပါတယ်ရှင်။တိုင်းကြားခံနိုင်ရတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကိစ္စကို NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့လေလာသုံးသားရေးအဖွဲ့ခေါင်းဆောင်ဦးညာဝင်းကအခုလိုပြောပါဗျာ
။ဖြစ်နေတယ်ဆိုတာကျွန်တော်တို့ညစာနဲ့တင်ပြတာရှိတယ်။ပြက်ပြက်နေတဲ့အခြေအနေတွေကိုတင်ပြ။အဲ့ဒါကဘယ်လောက်မှန်တယ်လဲ။တင်တဲ့အတိုင်းပဲလား။ဘာရှိနေလဲအဲ့ဒါသိချင်လို့အဲ့ဒီလေလာရေးအဖွဲ့နဲ့ဖွဲ့ပြီးတော့စုံစမ်းတာပါ။
စုံစမ်းစစ်ဆေးဖို့ကိုလေလာရေးအဖွဲ့ဖွဲ့ပြီးရပိုင်းအတွင်းမှာပဲလှုပ်ဆောင်သွားမှာဖြစ်ပြီးတိုင်ကြားတဲ့သူတွေရောတိုင်ကြားခံရတဲ့သူတွေဘက်ကပါနှစ်ဖက်စလုံးနဲ့တွေ့ဆုံသွားမှာဖြစ်တယ်လို့လည်းဦးညာဝင်းကဆက်ပြောပါဗျာ။
ကျွန်တော်အဲ့ဒီကတ 张文熙的那么多要等那路人，在啊的吃火锅，阿龙来推荐去嘛不？就是我在那路对手不是在那玩。
蒙面的文熙叫古，从山西西亚的吉山的不得的张亚古罗，他婆没表难得不露，姑娘问个表白嘞。蒙面的文熙叫西西看亚的吉山的不得比，蒙面嘟嘟乌撇的乌索个古罗表白嘞。
我叫蒙面的不得比，对着西的看亚罗。最近我系列旅游的那个现在已经开了了，就是这个嘛，就刚买车那里有点感觉了，旅游业旅游业这个安门外那个去了，就是安门安门也去了，就是我们嘛旅游业最近呢没面来感觉了新的，一一一一批往那里去新的。
蒙面的文艺教练等你那一单的在记录到故事嘞，奥克塔都奥克塔罗古勒拉东达天边南坡对，阿米奥达蒂莫克雷斯派教官呢，乌年文派刚上来派文东乌巴勒拉东达耶派第一派西塔将古，努维曼纳萨西亚内耶帅内偷变他吧嘞。
阿库塞比的人真照顾那现在呀嘛吧。
မြမတမရော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြတိုက်ပွဲတွေနှစ်ပတ်အကြာဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကမွန်ကိုတပ်စခန်းတွေကိုမြမတမရော်ကနေပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးဖြစ်ပါတယ်
။တရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။တရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။